အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။ COVID-19 ကပ်ရောဂါပိကြောင့်လူလွတ်မဲ့အရေးအတွေ့အဆမတန်များလာတဲ့အခြေအနေကိုကမ္ဘာတဝန်းရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံလည်းရင်ဆိုင်နေရတာပါ။ပြည်တွင်းမှာလုကင်နေကြသူတွေတဲ့အလုလွတ်မဲ့ဖြစ်သွားသူတွေရောပြည်ပမှာသွားလုနေကြသူတွေပြန်လာရတာကြောင့်ရောအလုလွတ်မဲ့အရေးအတွေ့ကပိုးပိုတိုးလာနေပါတယ်။ဒီအခြေအနေကိုဘယ်လိုဖြေရှင်းကြပါမလဲ။အလုကင်ဖန်တီးရေးဘာတွေလုပ်သင့်ပါသလဲ။ပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့ရောဘယ်လိုအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါသလဲ။စာရာတွေကိုအခုဆွေးနွေးကမှနားဆင်ကြရမှာပါ။မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့ CEST အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦး၊မန္တလေးနည်းပညာကုမ္ပဏီမန်နေဂျင်းဒါရိုက်တာဒေါက်တာဇော်နိုင်တို့နဲ့ဆွေးနွေးထားပါခင်ဗျာ။ဒေါက်တာဇော်ဦးနဲ့ဒေါက်တာဇော်နိုင်မင်္ဂလာပါခင်ဗျာ
။မင်္ဂလာပါခင်ဗျာ
။မင်္ဂလာပါခင်ဗျာ။
โอเคဒီ OE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျဆိုတော့ကျွန်တော်အရင်ဆုံးစားလိုက်ချင်တာကလက်ရှိအလုတ်ကင်ဖန်တီးရေးအတွက်ကအရေးကြီးလိုအပ်တဲ့အခြေအနေကိုရောက်နေပါပြီဆိုတော့ဒေါက်တာဆိုးခင်ဗျအလုတ်ကင်တွေဖန်တီးဖို့အတွက်မှာလက်ရှိအဓိကလိုအပ်ချက်ကဘာလို့ကျွန်တော်တို့ပြောနိုင်ပါမလဲ
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာအလုတ်ကင်ကိုအများဆုံးဖန်တီးနိုင်တာတော့ပုဂ္ဂလိကကဏ္ဍပဲဖြစ်ပါတယ်ခင်ဗျအဲ့တော့အစိုးရကအစိုးရဝန်ထမ်းတွေကိုခန့်ထားဖို့ဆိုတာရခင်ကာလကလေးကမှဖြစ်နိုင်ခဲ့ပါဘူးအခုအချိန်မှာလည်းဒါလက်ရှိဘတ်ဂျက်အနေထားအရကောဒီလိုခန္ဓာဆောင်ရွက်ဖို့ဆိုတာအမတန်မှခက်ခဲတဲ့အနေထားရှိပါတယ်အဲ့တော့ပုဂ္ဂလိကကဏ္ဍပဲလုပ်နိုင်တယ်ဆိုတော့နိုင်ငံတော်အစိုးရအနေနဲ့ဒီအလုပ်ကင်ခွင့်လန်းတွေကိုအမှန်တကယ်ဖန်တီးပေးနိုင်မယ့်ကဏ္ဍတွေကိုပံ့ပိုးပေးဖို့လိုပါတယ်ခင်ဗျဟိုလက်ရှိအစိုးရရဲ့ပံ့ပိုးမှုအစီအစဉ်တော်တော်များများကတော့ဒါအထွေထွေပံ့ပိုးမှုတွေဖြစ်ပါတယ်အဓိကကတော့ COVID-19 ရဲ့တက်ရောက်မှုတွေခံစားနေရတဲ့အများဆုံးထိခိုက်သွားတဲ့ကဏ္ဍတွေကိုပံ့ပိုးနေတာဖြစ်ပါတယ်။အဲ့ဒီအနေထားအနေအခုချိန်မှာမဟာဗျူဟာအရစဉ်းစားဖို့လိုအပ်လာတာကတော့ဒီအလုပ်ကိုင်ခွင့်လန်းတွေကိုဖန်တီးပေးနိုင်မယ်ဒီစီးပွားရေးကဏ္ဍတွေကိုရွေးချယ်သတ်မှတ်ပြီးတော့ဒီကဏ္ဍတွေကိုလည်းလန်းကျိုးနေမကောက်ဘူးပေါ့နော်။ရှေ့မှာစီးပွားရေးဥမော်လာတဲ့အချိန်အောင်မြင်သွားအောင်လုပ်နိုင်ဖို့ရှိုးရကနောက်ကနေကြားခံပေးဖို့လိုပါတယ်။ဒါမှလည်းဒီအလုပ်ကိုင်ခွင့်လန်းကပုဂ္ဂလိကကဏ္ဍကဖန်တီးပေးနိုင်မှာဖြစ်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဒေါက်တာဇော်နိုင်တို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနေကရောခင်ဗျာလက်ရှိအခြေအနေမှာဒီကိုဗစ်ကာလမှာပေါ့မနော်စီးပွားရေးလုပ်ငန်းတွေအခြေအနေနောက်တစ်ခါဝန်ထမ်းတွေအခြေအနေလက်ရှိအခြေအနေဘယ်လိုရှိနေလဲတော်တော်ဆိုလဲ
ဟုတ်အာကိုကျော်သိန်းကျွန်တော်တို့ဟိုစီးပွားရေးလုပ်ငန်းတော်တော်များများတော့လေတခြားနိုင်ငံတွေနဲ့ဒန်းတူပါပဲဟိုကျွန်တော်တို့တော်တော်များများတော့ဟိုစီးပွားရေးနှေးကွေးတယ်ဟိုနောက်ပြီးတော့ရှင်သန်ရပ်တည်နိုင်ဖို့ကိုစူးစမ်းနေရတဲ့အခြေအနေတွေရှိပါတယ်ဟုတ်တော့က Asia Foundation ကနေသူတို့စာပေးလုပ်တယ်လေပြီးတော့စက်ရုံအလုပ်ရုံတွေပေါ့နော်လုပ်ငန်းတွေပေါ့29ရာခိုင်နှုန်းတော့ပိတ်သိမ်းသွားတယ်လို့ပြောတယ်သူကလည်းဖြစ်နိုင်တယ်တချို့ကလည်းမဖြစ်နိုင်ဘူးပြောတယ်ဒါပေမဲ့ကျွန်တော်အမြင်အရပြောရရင်တော့ဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းဆချင်းဒီ COVID စဖြစ်ခါစကာလမှာတော့တိတ်မသိတာဘူးဟောကျွန်တော်တို့မထီတော့ဘူးလို့ထင်တာပေါ့နော်ကျွန်တော်တို့เนี่ยဒန်းတူပဲမထီတော့ဘူးလို့ထင်တဲ့သူလည်းအများကြီးပဲသို့တော်လည်းအခုကျတော့တဖြည်းဖြည်းနဲ့ဟိုထိလာကြပြီအဲ့ခါကျတော့ဟိုပထမတော့နေကွေးတာပေါ့နော်အခုကျတော့ကျွန်တော်တို့ရှင်သန်ရက်တည်နိုင်ဖို့တော်တော်ကြိုးစားရမှာကျွန်တော်တို့လူ100ရှိတဲ့သူတွေကအခုဆိုရင်ကျွန်တော်တို့90လောက်နဲ့ဖြုတ်လိုက်တဲ့လူတွေရှိတယ်ကျွန်တော်ဆိုမဖြုတ်ဘူးဒါပေမဲ့ကျွန်တော်တို့တက်နိုင်တဲ့လောက်ဝန်ထမ်းတွေကိုလက်ကတွေကိုနည်းနည်းလျှော့ရတယ်မလျှော့လို့မရတော့ဘူးအခုချိန်မှာလေ
ဟုတ်ကဲ့
အဲ့လိုအခြေအနေဖြစ်နေပါလေဗျ
ဟုတ်ကဲ့ဆိုတော့ဒေါက်တာဆိုးကြီးခုနဒေါက်တာဆိုးနဲ့ပြောသလိုနောက်ထပ်ဖန်တီးဖို့အနေနဲ့တော့ငကိုရှိပြီးသားဝန်ထမ်းတွေတောင်မှပဲလျှော့ပြီးတော့လုပ်နေရတယ်ဆိုတော့အလုပ်ကဖန်တီးဖို့အတွက်အလားလာကအကောင်းဘက်ထဲနည်းနည်းလေးများခက်ခဲကြုံတဲ့ဘက်ကိုရောက်မနေဘူးလားဒေါက်တာဆို
းကြီးဩအများကြီးကျွန်တော်တို့အခက်အခဲအကြက်တင်းနဲ့ကြုံနေရတာပေါ့နော်ကျွန်တော်တို့ဟာဒီအလုတ်ကင်ခွင်လန်းကိုဖန်တီးဖို့အနေနဲ့တော့เนาะဟိုအခုရှိပြီးသားဟာဟိုဆက်ပြီးတော့ဟိုထိန်းထားနိုင်မှုပါဒါအရေးကြီးတဲ့ဟာဖြစ်လာသို့တော်လည်းပဲတစ်ဖက်ကကြည့်မယ်ဆိုရင်တော့ကျွန်တော်တို့တချို့သောကဏ္ဍတွေကတော့ဒါရေရှည်ကိုတော်တော်လေးကိုပြောင်းလဲသွားတဲ့ဒီစီးပွားရေးမှာရေရှည်လည်းပတ်ဖို့ဟာအခြေဟိုအခြေအနေမပေးတာကိုတွေ့ရတာပေါ့เนา
ะဟုတ်ကဲ့
တချို့ကဏ္ဍတွေကြတော့လေအခုလက်ရှိအနေအထားမှာတောင့်ခံထားနိုင်အောင်စူးစမ်းနိုင်တဲ့အနေအထားတွေတွေ့ရတယ်။ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဒီတို့ဆိုရင်တော်တော်လေးကုပေးရမယ့်သဘောရှိတယ်။တချို့ကဏ္ဍတွေကတော့ဒါအခုဒီကိုဗစ်ကြောင့်ဖြစ်လာတဲ့တချို့သောအခွင့်အလမ်းတွေကိုရယူနိုင်တဲ့အလားအလာရှိတယ်။တခြားနိုင်ငံတကာဈေးကွက်အရလည်းဖြစ်နိုင်ခြေရှိတယ်။သို့တော်လည်းပဲတို့လက်တွေ့မြေပြင်မှာကြုံတွေ့နေရတဲ့ အခက်ခဲနဲ့ဆိုရင်တော့အဲ့အလားအလာတွေကမြင်ုံနဲ့မြင်နေရတယ်သူများတိုင်းနိုင်ငံတွေကယူသွားတာတွေကိုတော့တွေ့နေရတယ်ဒါပေမဲ့ကိုကတကယ်လက်တွေ့မြင်တာမြင်ရမကျင်ရတဲ့ဘဝမျိုးဖြစ်နေတာပေါ့နော်အဲ့တော့ကျွန်တော်တို့ဥမာဖြင့်ဒီစိုက်ပျိုးရေးလိုကိစ္စမျိုးဟာသူများတိုင်းပြည်တွေကတော့ဒါကိုအတော်တော်လေးခွင့်လန်းနေရယူနိုင်အောင်ကျွန်တော်တို့ရဲ့အိန္ဒိယချင်းနိုင်ငံတွေကစောင့်ရထားနိုင်ပြီမြင
်ဟုတ်ကဲ့
ကျွန်တော်တို့ရှိမှာတော့ဒါအပြောပဲရှိနိုင်သေးတာပေါ့နော်လက်တွေမလုံးနိုင်သေး
ဘူးဟုတ်ကဲ
့ဟုတ်ကဲ့
ဆိုတော့ဒေါ်ဒေါ်စွန်နိုင်တို့ကဒီလောက်အကြက်တဲကြုံနေရတယ်ဟလာနောက်ထပ်ခန့်ဖို့အနေနဲ့တော့ဒါလုပ်ငန်းကိုချဲ့ဖို့ပို့ပြီးတော့တိုးတက်အောင်လုပ်ဖို့အနေနဲ့တော့ဒါလက်ရှိရှိတဲ့ဝန်ထမ်းတော်မှာပဲဟိုထပ်ထပ်မရော့အောင်ထိန်းနေရတယ်ဆိုတော့ဒေါ်ဒေါ်စွန်နိုင်လုပ်ငန်းရှင်တွေကစီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့တို့ဖျက်ပစ်ဖို့တို့အဲ့လိုမျိုးစဉ်းစားတာတွေရောရှိကြလား
အခုချိန်ကတော့တော်တော်ခက်ခဲတဲ့အချိန်ပြတကယ်တမ်းတော့လေကျွန်တော်တို့လုပ်ငန်းရှင်တွေကျွန်တော်တို့ကိုယ်တိုင်လည်းရှင်းတန်းခြင်းတယ်အဲနောက်ပြီးတော့ကျွန်တော်တို့ဝန်ထမ်းတွေကိုလည်းကျွန်တော်တို့ဟိုအလုပ်လည်းမဖြုတ်ချင်ဘူးတကယ်တမ်းကကျွန်တော်တို့တွေနဲ့ဝန်ထမ်းတွေမိသားစုတွေလိုပဲဒါရုံးကန်ကြမယ်အဲ့တော့ကျွန်တော်တို့ကဘာလို့ ਆ လဲဆိုတော့ဝန်ထမ်းတွေပထမဆုံးကျွန်တော်တို့ငါတို့တွေမရှုံးအောင်ပဲအရေးကြီးတယ်အဲ့တော့ break even ပေါ့လေဟုတ်လားအရင်ရရင်ရပြီအဲ့တော့အရင်မရတော့နည်းနည်းရှုံးရင်တော့မှโอเคငါတို့နည်းနည်းတော့ရှုံးခံမယ်ဒီတစ်လနှစ်လသုံးလ6လတစ်နှစ်ဒါပေမဲ့တပိပိနဲ့နှစ်ရှည်ကြွားလို့အချိန်နဲ့ကြွားလို့အရှုံးသိမ့်ညာဝိုင်းတို့လုပ်ငန်းပြုတ်မယ်အဲ့ခါကျရင်ဝန်ထမ်းတွေလည်းအလုပ်တွေပြုတ်နေပြီအဲ့တော့တို့တွေအတူတူရုံးကန်ကြမယ်အဲ့တော့ break even ပေါ့နော်အရင်ကြည့်လောက်လေးရတဲ့ဆိုရင်အဆင်ပြေပြီအဲ့တော့ကြောင့်ငါတို့စူးစမ်းကြမယ်ဆိုပြီးတော့ဝန်ထမ်းတွေနဲ့ကျွန်တော်တို့တွေကဟိုလက်ရည်တပြင်းနဲ့စူးစမ်းကြဖို့ကိုကျွန်တော်တို့တော့မိသားစုလိုမျိုးအားလုံးဝိုင်းပြီးစူးစမ်းကြဖို့လုပ်ကြတယ်ထို့တော့တစ်ခုရှိတာကကျွန်တော်တို့ကဒါလုပ်ငန်းအငယ်တွေကိုလုပ်ငန်းအငယ်လုပ်ငန်းအလက်တွေဥမာဆက်ရုံအလုပ်ရုံနေကြတော့ဥမာအပြင်ဝန်ထမ်း900လောက်ရှိတယ်1000လောက်ရှိတယ်တို့တွေကြတော့ခက်ပြီတို့တွေကြတော့အဲ့လိုမျိုးဟိုခုနပြောသလိုမိသားစုစိတ်ဓာတ်တို့ကျွန်တော်တို့တစ်လနှစ်လတောက်ခံဖို့ဆိုတဲ့ကိစ္စတော်တော်ခက်သွားပြီအဲ့တော့ဟိုကျွန်တော်တို့တော့ small medium enterprise ပေါ့လေလူငယ်အငယ်တွေအနေနဲ့တော့အခုအချိန်မှာဝန်ထမ်းတွေနဲ့လုပ်သားတွေနဲ့ကျွန်တော်လက်ရည်တပြင်းနေစူးစမ်းကြဖို့တော့ဒါကျွန်တော်တို့တော့ဖြစ်နိုင်သေးတယ်ဒါပေမဲ့လုပ်ငန်းကြီးတွေအတွက်ကြတော့နည်းနည်းခက်မယ်ထင်တယ်အဲ့တော့ဆရာဒေါက်တာစောဦးတို့ပို့သိမယ်ထင်တယ
်ဟုတ်ကဲ့ဆိုတော့ဒေါက်တာစောဦးဘလို့အစိုးရကဒါဟုတ်ဘလို့ကြားကြံတယ်ဒေါက်တာစောဦးဘလို့အစီအစဉ်တွေလုပ်တင်ပြီလဲ
ဟိုအဓိကတော့ဒီပုံလိကကဏ္ဍစိတ်ထိန်းလို့ရအောင်အစိုးရလည်းဝင်ထိန်းပေးတဲ့နည်းတွေတော့ကျွန်တော်စဉ်းစားလို့ရတာပေါ့နော်အာများသောအားဖြင့်ကျွန်တော်တို့လူဖွံ့ဖြိုးဆဲနိုင်ငံတွေမှာလူ့သမားအများစုကကြွန့်ကျင်မှုအားနည်းနေကြတယ်ပေါ့ဗျာအဲ့ခါကျတော့ဒါအစိုးရကကြွန့်ကျင်မှုသင်တန်းတွေလည်းဒါပေးလို့ရနိုင်တဲ့အနေအထားရှိတယ်သူတို့ဘတ်ဂျက်အရလည်းချထားမှုတွေရှိတယ်ကျွန်တော်တို့နိုင်ငံတကာအကူအညီတွေလည်းရထားတဲ့ဒီလုပ်ငန်းမျိုးဖြစ်တယ်ဆိုတော့အဲ့ဒါမျိုးကိုအစိုးရကဒါကျွန်တော်တို့အလုပ်တင်လို့ပြန်လည်မိုးမှန်သင်တန်းလိုဟာမျိုးတွေကျွန်တော်တို့ဖွင့်ပြီးတော့ဒီကြားထဲမှာအစိုးရက stipend သဘောမျိုးပေါ့ဗျာထောက်ပံ့ကြေးနဲ့နော်အဲ့တော့အလုပ်ရှင်တွေကလည်းတော်တော်လေးသက်သာသွားတာပေါ့နော်အလူသမားကလည်းရှင်းပြောရင်ကြွညင်မှုတစ်ခုရလာတယ်။ဒါမျိုးတွေတော့တခြားနိုင်ငံတွေမှာလုပ်နေတာကိုကျွန်တော်တို့တွေ့ရတာရှိတယ်ပေါ့နော်။နောက်တစ်ခုကတော့တချို့ကဏ္ဍတွေမှာဒီအလုပ်ဟို short ခံရတဲ့သူတွေကလည်းနောက်ကဏ္ဍတွေမှာပေါ်နေတဲ့ကဏ္ဍတွေသူတို့တွားနိုင်မှုရှိပြီးတော့အလုပ်ချပေးတဲ့ကိစ္စတွေကလည်းဒါကျွန်တော်တို့ဆိုးရကအများကြီးလုပ်ပေးနိုင်ပါတယ်။အဲကျွန်တော်နိုင်ငံမှာဖြစ်နေတာကအလုပ်ဘယ်နှားမှာရှိနေလဲဟိုရှာနေတဲ့လူတွေကမင်းသားမှရှိနေတယ်ဆိုတဲ့ဟာပေါ့ဗျာကျွန်တော်တို့ခေါ်တော့အလုပ်ကင်ရှာဖွေရေးနဲ့ပတ်သက်ပြီးတော့အလုပ်ရှင်နဲ့အလုပ်သမားမထိတဲ့ဈေးွက်တွေကအများကြီးဖြစ်နေ
ဟုတ်ပါ
ဒါလေးတွေကိုလည်းနိုင်ငံတော်ဆိုးရကဖန်တီးဖြည့်ရှင်းပေးမယ်ဆိုရင်အလုပ်ရှိနေတဲ့နေရာတွေအလုပ်သမားတွေရသွားနိုင်တာပေါ့နော်ဒါတွေကကျွန်တော်တို့ပုံပြရကဏ္ဍနဲ့ဆိုးရကြားမှာတော်တော်လေးကိုပူးပေါင်းဆောင်ရွက်လို့ရှင်းနိုင်ကြရှိတဲ့ကိစ္စလေးတွေပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဒေါ်စွန်နိုင်ဒေါ်စွန်နိုင်တို့လုပ်ငန်းရှင်တွေအပိုင်းအနေနဲ့ဆိုရင်တော့ဒီလက်ရှိအခြေအနေအဲ့ဒါအလုပ်ကိန်းဖန်တီးရေးကိစ္စရှိနေတဲ့လူသမားတွေကိုဆက်ပြီးတော့ထိန်းထားနိုင်မှုကိစ္စအဲ့ဒါနဲ့ပတ်သက်လို့အစိုးရဘက်ကဘာတွေလုပ်ပေးစီခြင်းလဲလို့တော်တော်ဆိုနိုင်ငံပြောခြင်းလဲ
ဟုတ်ဟုတ်ခုနဟိုဆရာဒေါက်တာစောဦးပြောတဲ့ဟာလေးနည်းနည်းလေးပြန်ကောက်ပြစီခင်ဗျဟိုပထမဆုံးတော့လေအခုချိန်မှာကျွန်တော်တို့ကလေဟိုစက်ယုံနေအလုပ်ယုံနေကျွန်တော်အလုပ်တွေပိတ်မယ်ဆိုတာထက်လေကျွန်တော်ကဟိုတက်နိုင်တဲ့လောက်လစာပေးထားပါမယ်အဲဒါပေမဲ့ဝန်ထမ်းတွေကိုအခုချိန်မှာကျွန်တော်ကဘာလုပ်ရလဲဆိုတော့သူတို့အရင်တုန်းကကျွမ်းကျင်တာနဲ့အခုပြောင်းသွားတဲ့အခြေအနေရကျွမ်းကျင်မှုတွေကျွန်တော်ကတက်ကျွမ်းမှုကိုကျွန်တော်လှုပ်လာရတယ်။ဥပမာကျွန်တော်တို့လုပ်ငန်းတွေဆိုရင် digital platform ပေါ်ကိုကျွန်တော်တို့မတက်မနေတက်ရတော့တယ်။အဲကျွန်တော်က social media ပေါ်လည်းတက်ရတယ်။ဟို website ပေါ်လည်းတက်ရတယ်။ digital နဲ့ပဲ zone နဲ့ပဲကျွန်တော်တို့ကဟိုအစည်းအဝေးတွေလုပ်ရတယ်အစားရှိတယ်။အဲ့ဒီခါကျတော့အဲ့ဒီဟာတွေကိုကျွန်တော်က training ပြန်လုပ်ရတယ်။မူလရှိနေတဲ့လုပ်သားဝန်ထမ်းတွေက digital ဘက်မှာကျွမ်းကျင်မှုအားနဲ့တော့မဟုတ်ဘူး။သူတို့လုပ်ငန်းတွေသူတို့ရှိနေခါကျကျွန်တော် digital platform ပေါ်ကိုသွားမဲ့အတွက်ကိုလူတွေမခန့်လို့မရဘူးခန့်ရတယ် အဲ့လိုခန်းတဲ့အချိန်မှာလဲကျွန်တော်တို့အဲ့လူတွေနဲ့ကျွန်တော်တို့ရဲ့လုပ်ငန်းတွေနဲ့ကိုဟိုခုနပြောတဲ့ training ပေါ့နော
်
ပြန်ပြီးပေးရတယ်အခုအချိန်မှာတော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံနေရတာပဲဒုတိယတစ်ခုကတော့ခုနအစိုးရအနေနဲ့ပေါ့နော်ဟိုဝင်းကျင်ကောင်းတစ်ခုဖန်တီးပေးဖို့အရေးကြီးပါတယ်ဟိုဝင်းကျင်ကောင်းဆိုတာလေကျွန်တော်တို့လုပ်ငန်းရှင်တွေကဟိုအလုပ်လုပ်ချင်ဒါပေမဲ့ကျွန်တော်တို့လာတတ်တာမျိုးတွေဖြစ်တဲ့ကိစ္စတွေမကြခဏရှိတယ်ဥပမာအခွန်နဲ့တတ်မှရှိမယ
်
ဥပမာကျွန်တော်တို့ညီလိုတယ်ညီကဈေးညံ့ကြီးတာမျိုးရှိမယ်နီးမျိုးစုံနဲ့ပေါ့နော်ဥပမာလူမှုဘူလိုရင်းကြီးတို့အခွန်တို့ပါဟုတ်ပါပြီကျွန်တော်တို့ပေးရတာပဲလူမှုဘူလိုရင်းကြီးပေးတယ်အခွန်လည်းပေးတယ်ဒါပေမဲ့ကျွန်တော်တို့ကိုဝင်းကျင်ကောင်းလေးတစ်ခုဖန်တီးပေးတာပါကျွန်တော်တို့လုပ်ငန်းရှင်တွေလုတာကင်တာရှိတဲ့ပတ်ဝန်းကျင်ကောင်းလေးတစ်ခုကျွန်တော်တို့လိုချင်တယ်ကျွန်တော်တို့စူးစမ်းပါမယ်အဲ့တော့စီးပွားရေးလုပ်ငန်းတွေကိုတတ်တဲ့ပုံစံမျိုးခက်ခဲအောင်လုပ်တာမျိုးမဖြစ်စေချင်ဘူ
းဟုတ်ကဲ့ခင်ဗျာဆိုတော့ဒေါက်တာဆိုခုနကတော့ဒေါက်တာဆိုနိုင်ပြောသွားသလိုလုပ်ငန်းရှင်တွေအတွက်ပတ်ဝန်းကျင်ကောင်းဟလာရှိနေတဲ့အလုပ်ကိုင်းတွေထိန်းထားဖို့နောက်ထပ်အလုပ်ကိုင်းတွေထပ်ပြီးတော့ဖန်တီးနိုင်ဖို့လုပ်ငန်းရှင်တွေအတွက်ပတ်ဝန်းကျင်ကောင်းဖန်တီးဖို့ဆိုတဲ့နေရာမှာဒေါက်တာဆိုအစိုးရကဘလို့အကြံပေးချင်ပါလဲ
ဟုတ်ကဲ့အရင်ကလာတော့ကတော့ဗျာကျွန်တော်တို့ကဒီဈေးကွင်းနဲ့ကတော်တော်လေးဖြစ်ထွန်းခဲ့တဲ့အနေအထားဆိုတော့အစိုးရကပတ်ဝန်းကျင်ကောင်းဖန်တီးရေးဆိုတော့အများသောအားဖြင့်ကျူးနီစနစ်တွေမရှိအောင်ဒါအခုနာမည်ကြော်ကြားနေရတော့ဒါ ease of doing business ပေါ့နော်စီးပွားရေးလုပ်ငန်းတွေလုပ်တာကိန်းတာဟိုရှိအောင်ဖန်တီးပေးရမယ်ဆိုရယ်အဲ့ဒီညွှန်ကိန်းတွေနဲ့ကျွန်တော်တွားနေကြတာပေါ့နော်ဒါပေမဲ့လည်းအဲ့ဒီဟာရဲ့ကျွန်တော်တို့အခုကာလမှာတော့ဒါပို့ပြီးတော့ဟိုလိုအပ်နေတာကကျွန်တော်တို့ကရခိုင်ကဟိုကျွန်တော်တို့ရှိခဲ့တဲ့အနေထားတော့ဈေးကွက်ကောင်းနေရရှိအဲ့တော့အစိုးရရဲ့ဒီကျိုးနီစနစ်တွေကဒါအစိုးရတွေကိုခုနဆရာဦးစောနိုင်တင်ပြလိုပဲပေါ့နော်ဒါဒီစီးပွားရေးလုပ်ငန်းတွေကိုလာတတ်နေတာရှိတယ်ပေါ့ဗျာအဲ့တော့အဲ့ဒါလေးတွေကိုကျွန်တော်တို့ကဖြေလျှော့ပေးဖို့လိုတယ်ဆိုတဲ့ဟာကဒါရခိုင်ကာလကဒီမဟာဗျူဟာပေါ့ဗျာအခုကာလကတော့ကျွန်တော်တို့ကဈေးကွက်ကပျောက်သွားတဲ့သဘောရှိတယ်အဲ့တော့ဈေးကွက်ကပျောက်သွားတော့စိုးရကကျိုးနီဖြတ်ယုံလောင်းနေဈေးကွက်တွေကလည်းမရှင်သာလာမှုကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းရှင်တွေကလည်းအဲ့ဒီဝင်းကျင်ကောင်းဆိုတဲ့ဟာဘယ်ဝင်းကျင်ရှာမှန်းတော့မသိရတဲ့အနေအထားမျိုးတွေဖြစ်လာတာပေါ့ဗျာအဲ့တော့အဲ့တော့နိုင်ငံတော်တော်များများမှာကတော့ဒီဈေးကွက်အစ်တွေရရေးချီပင်းသားဈေးကွက်တွေကိုဆက်လက်ပြီးတော့ရှင်သန်ဖွံ့ဖြိုးရေးနဲ့ဒီကိုဗစ်ကြောင့်နောက်ဖြစ်လာတဲ့ဟို new normal ဆိုတဲ့ဟိုဟာပေါ့နော်အစ်စ်ဖြစ်လာတဲ့ပုံမှန်အခြေအနေမှာကျွန်တော်တို့ဟိုပြည်ရင်းလုပ်ငန်းရှင်တွေရောဘလို့ရည်တည်ရှင်သန်အောင်ဘလို့ဆောင်ရွက်ပေးမလဲဆိုတဲ့ဟာအစိုးရကတော်တော်ကိုအဆောင်ကိုကြိုးစားရမယ်အနေအထားမျိုးမှာရှိပါကျွန်တော်တို့ခေါ်ရတာ market failure ဖြစ်သွားပြီပေါ့ဗျာ market failure ဖြစ်သွားပြီဆိုတော့အစိုးရကပို့ပြီးတော့နေရာယူပေးရမယ်နေထားရှိတယ်အဲ့ဒီအချိန်မှာကျွန်တော်တို့ဆိုရဲသဘောတရားရေးအယူဝါဒကတော့ရခိုင်တိုင်းပဲပေါ့နော်ဒီဈေးကွက်တွေကပဲလုတ်သွားပါလိမ့်မယ်ကျွန်တော်တို့ဆိုရကတော့ပုံမှန်လေးပဲနောက်ကနေကူညီပါမယ်ဆိုတော့အနေထားနဲ့တော့မလုံလောက်တော့ဘူးလို့ပြောလို့ရပါတ
ယ်ဟောဟုတ်ပြီဒေါက်တာဆိုနိုင်ဆိုတော့ဆိုရကဒီတဲ့ပို့ပြီးတော့ပို့လိုအပ်တယ်ဆိုတော့အချိန်ဒီအောက်မှာရောဇွန်နိုင်တို့ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့အစိုးရကြားထဲမှာပူးပေါင်းဆောင်ရွက်မှုအခြေအနေကရောညှိနှိုင်းကြတာပြောဆိုကြတာလိုအပ်ချက်တွေဟလာအဖြေရှာကြတာညီလက်နေရှာကြတာအဲ့ဒါတွေကရောဘလောက်တိုင်းတာထိလုပ်နေတာရှိပါသလဲ
UMFCCI မှာတော့လေဒူးတမရာဦးစီးပြီးတော့ပေါ့လေမကြာခဏတွေးကြတာရှိပါတယ်ဒါပေမဲ့လည်းတခါလေကျတော့ဟိုကျွန်တော်တို့တကယ်အောက်ခြေမှာလုပ်နေတဲ့လုပ်ငန်းငယ်လေးတွေကိုတော့အဲ့ဒီစီဝေးတွေကကျွန်တော်တို့ဝေးတယ်အော်ကျွန်တော်တို့ဆိုအရင်လက်မငယ်ပါဘူးကျွန်တော်တို့ဆိုလည်းတိတ်ပြီးတော့မနှိစက်တဲ့အတိုင်းဝဲလည်းမဟုတ်ဒါပေမဲ့ကျွန်တော်တို့လည်းဝေးတယ
်
အဲ့တော့တော်တော်ကိုထိထိရောက်ရောက်ရှိတဲ့ကျွန်တော်တို့တောင်မှเนาะအဲ့ဒီ UMF season မှာလုပ်နေဒုသမတာတို့ UMF season အဖွဲ့တွေလုပ်နေတဲ့အစည်းအဝေးတွေနဲ့ကျွန်တော်တို့ကဝေးတယ်ဆိုရင်ကျွန်တော်တို့ရဲ့ပိုသေးတဲ့တကယ် informal business sector ပေါ့เนาะတကယ်ကိုဟိုတာမန်စီးပွားရေးလုပ်ငန်းတွေပေါ့เนาะဘလို့မှဟိုဒီအစည်းအဝေးကန်းတွေလည်းမရောက်နိုင်ဘူးတင်ပြခွင့်လည်းမရှိနိုင်ဘူးအဲ့တခုပေါ့ဒီရက်တစ်ခုတစ်ခါဟိုကျွန်တော်တို့မကြခဏဟိုတွေ့နေရပါတယ်ဥမာအပြင်ဒီရန်ကုန်တိုင်းမှာဆိုရင်လည်းလေဥမာရန်ကုန်တိုင်းမှာအလုပ်တွေအများကြီးပဲကုမ္ပဏီအဖွဲ့အစည်းတွေဖွဲ့ပြီးလုပ်နေကြဒါပေမဲ့ဥမာရန်ကုန်တိုင်းအစိုးရဆိုရင်လည်းသူ့နားမှာရှိနေတဲ့သူတွေပေါ့နော်တယောက်နဲ့တော့သုံးယောက်လောက်နဲ့ဟိုအရင်တော့ခရိုနီတွေလို့ပြောခဲ့ကြတာမျိုးပဲအခုလည်းအဲ့ဒီနားမှာရှိတဲ
့နိစ္စပတ်သက်ရတယ်ပေါ့
အစိုးရရဲ့ရန်ကုန်တိုင်းအစိုးရဆိုရင်အဲ့နားမှာရှိတဲ့ပတ်သက်ရပတ်သက်ကြောင်း3-5ယောက်လောက်နဲ့အဲ့လိုမျိုးလဲပတ်နေတာမျိုးပဲကျွန်တော်တို့မြင်မိတယ်အဲ့ခါကျတော့လေဒါအပြစ်ပြောတာမဟုတ်ပါဘူးကျွန်တော်တို့အနေနဲ့တော့အမှန်တကယ်တော့အားလုံးဒီအတန်ကိုနားထောင်စေချင်အခုဟိုနိုင်ငံတော်တိုင်ပင်ခပုတ်ကို Facebook ကနေလေကျွန်တော်တို့သူနားထောင်နေပြောတယ်အဲ့တော့အဲ့လိုမျိုးကိုများများနားထောင်ချင်တယ်များများပြောစေခ ချင်းနဲ့ဒီကျွန်တော်ရဲ့လုပ်ငန်းရှင်တွေလုပ်ငန်းငယ်တွေလုပ်ငန်းအလတ်တွေအကုန်လုံးရဲ့အပန်တွေကိုနားထောင်စေချင်တယ်ဗျအဲ့ဒါမျိုးပို့ပြီးတော့ကျွန်တော်တို့ကတော့ဟိုနားထောင်စေချင်တယ်အခုကတော့နားထောင်မှုမဆိုးပါဘူးလို့ပဲအခြေအနေရှိတယ်ဟုတ်ကဲ့ဒီတက်ပို့ပြီးနားထောင်အောင်လို့ကျွန်တော်ထင်တယ်ခင်ဗျ
ဟုတ်ကဲ့ရောဇောဦးကျွန်တော်ရောဇောနိုင်ပြောရင်းနဲ့ခေါင်းထဲမှာတွေ့တဲ့ချက်ဝင်လာတာဘာလဲဆိုတော့ဥမာဒီလိုအခြေအနေကြီးတစ်ခုကြက်တဲကြီးတစ်ခုကိုဖြစ်ရှင်းဖို့ဆိုရင်ဟလာဒီကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီဖွံ့ဖြိုးတိုးတဲ့နိုင်ငံတွေပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေဖွံ့ဖြိုးစားနိုင်ငံတွေမှာတောင်မှပဲဆိုကြပါစို့ဒါမျိုးဆိုရင်အထူးအဖွဲ့တွေတခါတကယ်ကိုလုပ်ပိုင်ခွင့်ပေးတဲ့လူတယောက်ကိုတာဝန်ယူပြီးတော့ဟလာအဖြေရှာတွေးဆုံဆွေးနွေးဒီလက်နေရှာဆိုတာမျိုးတွေလုပ်တာတွေရှိပါအဲ့လိုမျိုးပေါ့နော်ဒါအလုတ်ကိုင်ဖန်တီးရေးအတွဲအထူးအဖွဲ့တစ်ဖွဲ့ဒါမှမဟုတ်အထူးပုဂ္ဂိုလ်တယောက်ကိုခန့်ထားပြီးလုပ်ဖို့များမသိဘူးလားတော့ဆို
အများကြီးသိတော့ပါတယ်ကိုကျော်ကျော်သိရင်ဒီကိစ္စကတော့ကျွန်တော်လည်းရခင်ကအကြံပြုဘူးပါတယ်ဟိုခုနဆရာဦးစောနိုင်တင်ပြသူပဲပေါ့နော်ကျွန်တော်တို့ကတော့ဒါအင်္ဂလိပ်စကားပုံရှိတာပေါ့နော် The devil is in the detail ပေါ့နော
်
ဆိုတာကအခုချိန်ကဟိုအထွေထွေကုထုံးတဲ့ကုမရဘူ
းဟုတ်တယ်
အသေးစိတ်တွေကျွန်တော်ဒီသေးသေးချာချာစနစ်စစ်ချာဟိုကိုနီးမှန်လမ်းမှန်နဲ့ချက်ချင်းကိုဆုံးဖြတ်ချက်ချင်းကိုလိုရမယ်အချိန်တွေကလည်းရောက်လာတာပေါ့နော်နောက်တစ်ခုကပိုဆိုးတာကကျွန်တော်တို့ကယောဂါမှာဟိုကာဝယ်ထိဆိုကြီးကတစ်ဖက်မှာလုံနေရဆိုစီးပွားရေးကိုလည်းရှေ့ကိုတက်အောင်နော်နောက်ကိုလမ်းမကျသွားအောင်ပြိုမလဲသွားအောင်လိုရတဲ့ဟာလည်းတစ်ဖက်မှာလုံနေရအဲ့နှစ်ခုကလည်းဟိုဒွိဟာတွေကဟိုဒွန်းတွင်းနေတယ်ဆိုတာကဟိုချိန်ဆမယ့်ဟာလေးတွေရှိတယ်အဲ့တော့ကျန်းမာရေးပညာရှင်တွေကြီးကယူရယ်ဆုံးဖြတ်လို့မရလို့စီးပွားရေးပညာရှင်တွေကယူရယ်လည်းဆုံးဖြတ်လို့မရအကြောင်းမလို့နိုင်ငံတော်တော်များများမှာအဲ့လို task force တွေကအများကြီးပေါ်လာတယ်။အဲ့တော့ဇက်တိုက်ပဲဒီပညာရှင်အုပ်စုတွေကလည်းခုနပြောတဲ့အသေးစိတ်အစီအစဉ်တွေကိုဟိုစနစ်တကျအမြဲတမ်းပြင်ဆင်ရေးဆွဲနေရတာရှိနေတာပေါ့နော
်။
အရေးကြီးဆုံးကတော့ကျွန်တော်တို့အခုလူနေတာပုဂ္ဂလကဏ္ဍကိုဟိုကြားခံပေးပြီးတော့ဟိုမတင်ပေးမယ့်အင်အားစုတွေကကျွန်တော်တို့ရန်ကုန်မြို့မှာစိတ်ရှိမနေဘူးဖြစ်။အဲ့တော့အဲ့ဒါလေးကတော့ဒါကိုကျွန်တော်တို့နိုင်ငံရဲ့ထူးခြားချက်လို့ဖြစ်ကျွန်တော်တို့ရဲ့အစိုးရရုံးဆိုင်ရာကနေပြီးတော့မှဖြစ်နေပြီးတော့ကျွန်တော်တို့ရဲ့အဓိကစီးပွားရေးရုံးဆိုင်ရာ
ရန်ကုန်ဖြစ
်ရန်ကုန်မြို့မှာဖြစ်နေတာပေါ့နော်အဲ့ဒါလေးဂျားထဲမှာဟိုဟသွားမနိုင်တဲ့ဟလေးတွေကအတော်ကြီးကြီးပါတ
ယ်ဟုတ်ကဲ့နော
်အဲ့တော့အဲ့ဒါမျိုးကိုရေးရှင်းတကယ်ရန်ကုန်မြို့မှာပုဂ္ဂိကကဏ္ဍဘလောက်ကြီးခဲခဲရင်ဖြစ်နေသေးရွှေကိစ္စတစ်ခါခါကြရင်အဝေးကနေပေါ့နော်အဝေးကြီးနေကြည့်လို့မရဘူးပေါ့နော
်
အဓိကကွင်းစင်းလေးနားမှာရှိတယ်အဓိကဒုဒုပေါင်မဲ့ဆွေးနွေးတိုင်မြင်ရမယ့်ဟာတွေရှိတယ်။များများနားထောင်အောင်မယ်ခုနဆရာဦးစောနိုင်ပြောတာသိပ်မှန်ပါတယ်။များများနားထောင်အောင်မယ်ဒါမှသာလေအခုကနားထောင်စရာတွေကကာဏတိုင်းမှာဖြစ်နေတယ်။အဲ့တော့အဲ့ဒါကိုနားထောင်ပေးမဲ့လူတွေကမရှိဘူးဖြစ်နေတာပေါ့နော်။အဲ့တော့ဒီအတွက်ကြောင့်မို့ဒီကိစ္စလေးတွေကတော့ခုနဥတ္တတော်သိန်းပြောဆိုတခြားနိုင်ငံတွေမှာလည်းလုပ်နေပါတယ်။အဲ့ဒါကော်မရှင်ကတခုတည်းမဟုတ်ခင်ဗျ။အများကြီးကိုဖော်တာဝန်ယူမှုတာဝန်ခံမှုရှိမဲ့ပုံစံတွေကလည်းတယောက်တည်းမကဘူ
း။
အများကြီးကိုရှိတာပေါ့။
ဟုတ်ကဲ့
အဲ့တော့အဲ့ဒါလေးကတော့အခုချိန်မှာနည်းနည်းပြန်စဉ်းစားဖို့လိုအပ်မယ်လို့ကျွန်တော်အနေနဲ့တော့ကြံပြုချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာဆိုတော့ Rosaline
ဟုတ်ကဲ့
အခုလက်ရှိအခြေအနေအောက်မှာ Rosaline တို့စီးပွားရေးလုပ်ငန်းတွေအနေနဲ့ဟလာဒီအခြေအနေကိုဘယ်လောက်ထိနောက်ထပ်ကြံ့ကြံ့ခံပြီးတော့ရင်ဆိုင်နိုင်အောင်လဲ Rosaline တကယ်ထိရောက်တဲ့စေနီးတစ်ခုပေါ်မလာသေးခင်အထီးကို
အဲပထမဆုံးတစ်ခုတော့ကျွန်တော်လုပ်ငန်းကျွန်တော်ပတ်ဝန်းကျင်လုပ်ငန်းကျွန်တော်မေးကြည့်လိုက်တော့လေဟိုကျွန်တော်ကိုယ်တိုင်လည်းကျွန်တော်တို့လုပ်ငန်းတွေရောပေါ့လေကျွန်တော်ထင်တယ်6လတစ်နှစ်လောက်တော့တောင်းခံနိုင်လိမ့်မယ်လို့ယူဆတယ်အာအဲ့တော့ကျွန်တော်တို့ကပထမဆုံးတော့ချင်းငွေလည်းမျှော်ကြတာပေါ့နော်အခုကိုဗစ်ဒီချင်းငွေပေါ့လေ CRB မှာလည်းပြောထားတယ်ချင်းငွေပေါ့ဘီလီယံတရာဟဲ့ဘီလီယံတရာကတော့ကျွန်တော်ပြောရရင်တော့စင်ပါဆက်နမ်ပဲပဲအဲ့တော့စင်ပါဆက်နမ်ပဲဖြစ်နေခါကျတော့ကျွန်တော်ထင်တာတော့လေကျွန်တော်တို့အများကြီးလို့မယ်ဗျအများကြီးလို့မယ်အဲ့တော့အဲ့ဒါလဲဟိုကျွန်တော်တို့ကတော့ပြောရရင်ချင်းငွေကိုလည်းမျှော်ပါတယ်ဒုတိယတစ်ခုကတော့ဟို FDI လည်းမျှော်တယ်ဗျ FDI ကကျွန်တော်တို့ဗျာဥပမာအပြင် FDI နေနဲ့ infrastructure ပေါ့နော်ဟိုဒရားတွေလာစောင့်မယ်ဟိုရထားလမ်းတွေလာဖောက်မယ်အစားရှိအဲ့ဒါမျိုးတွေဆိုရင်ဟိုပတ်စံတွေဝင်လာမယ်ဆက်ယုံလုပ်ယူနေဟိုထပ်ပြီးတော့ဝင်လာမယ်အဲ့တော့ဆက်ယုံလုပ်ယူနေဝင်လာရင်လည်းတခါအဲ့မှာအနောက်ရှက်အသားစီးဖြစ်နေတဲ့ကိစ္စတွေဥပမာမြေကိစ္စတို့နော်နောက်ပြီးတော့ဟိုမတန်ဆက်ဆက်ယုံမြေစည်းတွေနောက်ပြီးတော့ဟိုခုနပြောတဲ့ဆရာဦးဒေါက်တာစုံပြောသွားတဲ့ဟိုကြိုးဒီစနစ်တွေပေါ့နော
်
အဲ့ဒါတွေကြောင့်ဂျာထဲမှာကြာကြန့်ကြာနေတယ်ဆိုရင်ဟိုကျွန်တော်တို့ဖုတ်လိုက်ဖုတ်လိုက်ဆက်ငင်ဆက်ငင်ရနေဟိုလုပ်ငန်းငယ်တွေလည်းတည်ကြလိမ့်မယ်နောက်ပြီးတော့ဝန်ထမ်းတွေလုပ်သားတွေလည်းအတိဒုက္ခရောက်ကြလိမ့်မယ်လို့ကျွန်တော်တို့ထင်နေကြအဲ့တော့ကျွန်တော်တို့ကတော့ပြောရရင်အစိုးရကအများကြီးညှော်လင့်တာပေါ့ဗျာ
ဟုတ်ကဲ့အ
ဲ့တော့ချင်းငွေတွေလည်းညှော်တာပဲနောက်ပြီးတော့ FTA လည်းညှော်တာပဲနောက်ပြီးကျွန်တော်တို့ဟိုလုတ်ခွေးရဖို့လည်းညှော်လင့်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါက်တာဆိုဦးကြီး ကုနာရောဇွန်နိုင်ကတော့နောက်ထပ်တောက်ခံနိုင်6လတင်းတော့တောက်ခံနိုင်သေးတယ်လို့ပြောတယ်ဆိုတော့ဒီ6လတစ်နှစ်ကာလအတွင်းမှာအများဆုံးဟလာအစိုးရအနေနဲ့တကယ်အကောင်းဆုံးအဖြစ်နိုင်ခြင်းအရှိဆုံးအကောင်းထည်ဖော်လို့ရဆုံးနီလန်တစ်ခုကုစားနီကုထုံထွက်လာနိုင်မဲ့အလားအလာကိုရောတော့ဆိုဘလို့မြင်ပါလဲ
။အော်အဓိကကတော့ကျွန်တော်စီးပွားရေးကိုပိုအာယုံစိုက်ဖို့အရေးကြီးလာတယ်လို့ပြောလို့ရတာပေါ့နော်။အခုကတော့ဒီကျန်းမာရေးကိုအခြေပြုပြီးတော့ကျွန်တော်တို့ရဲ့ကိုဗစ်ကာကွယ်ထိန်းချုပ်ရေးနဲ့တုံ့ပြန်ရေးစင်းစားချက်တွေကဒီပေါ်မှာအများကြီးမူတည်တာပေါ့အဲ့တော့ကျွန်တော်တို့ရဲ့ဒီစီးပွားရေးကပိုကျဆင်းစည်တဲ့အချက်ကဒါကျွန်တော်တို့နိုင်ငံတစ်ခုလည်းမဟုတ်ပါဘူးနိုင်ငံတော်တော်များများမှာဖြစ်နေတဲ့ကိစ္စကတော့ဒါခုနပြောတဲ့ကျန်းမာရေးရကောက်ထင်းချုပ်ဆောင်ရွက်ရမယ့်ကိစ္စတွေဆောင်ရွက်ရင်းနဲ့ကျွန်တော်တို့စီးပွားရေးကမြို့တစ်ထက်မြို့နေ့တစ်ထက်နေ့တာပေါ့နော်အဲ့တော့ဒီကိစ္စကိုအထူးပဲအာရုံစိုက်ပြီးတော့ဒီစီးပွားရေးဘက်ကိုလည်းစဉ်းစားချက်တွေပို့ပြီးတော့ဇောင်းပေးပြီးစဉ်းစားဖို့လုပ်ရင်ဒီစီးပွားရေးမှာလည်းခုနပြောသလိုအထွေထွေကုစားမှုနဲ့တော့ကျွန်တော်တို့လုပ်လို့မရဘူးအဲ့တော့ဒီအလုတ်ကန်ခွင်လန်းဖန်တီးပေးနိုင်ပြီးတော့တကယ်စီးပွားရေးကိုဥမော့အောင်ဆောင်ရွက်နိုင်မယ်ကာဏတွေဘလို့ရှိနေတယ်ဆိုရဲဟာကိုစဉ်းစားကြလေးလာသုံးသပ်ပြီးတော့ပုံမအားဆိုင်ဆောင်ရွက်ဖို့တော့လိုအပ်မယ်လို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဘောင်စနစ်ပြည့်တဲ့ဒေါ်တော်ဇော်ဦးဒေါ်တော်ဇော်နိုင်နှူးလို့ကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဦးကျော်ကျော်သိန်း
ဟုတ်ကဲ့ပါဦးဇော်ဦး
ဟိုကြာဦးပေါ်နိုင်တယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကလည်းအခုလိုပြောပြမှုညတာကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့ဟိုအစိုးရကိုလည်းကျွန်တော်တို့ကမျှော်လင့်ပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီနယ်ဝန်ထမ်းတွေနဲ့အားလုံးပေါ့လေဝိုင်းဝန်းစူးစမ်းဆောင်ရွက်သွားပြီးတော့ဒီအားကိုကြော်ဖြတ်ချင်ပါတယ်ဒီကလာကြီးကိုလေကျေးဇူးတင်ပါတယ်ခင်ဗျာ
မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့ CST မှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးမန္တလေးနေပြည်တော်ကုမ္ပဏီမန်နေဂျင်းဒါရိုက်တာဒေါက်တာဇော်နိုင်သူဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုလည်းယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လေးလိုက်ဆွေးနွေးခန်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနာစေရှိကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကျော်ကျော်သိမ်းပါခင်ဗျာ